မေရိကန်ပြည်ထောင်စုမှသာမကနိုင်ငံတကာတရင်စာနယ်ဇင်းလောကမှာဂုံတရင်ကြီးပြီးတော့နှစ်စဉ်ချီးမြှင့်နေတဲ့ပူလီဇာဆုပြည်ပွဲအခမ်းအနားကိုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာဘူရူးနီကကျင်းပခဲ့ရမှာတရင်မှတ်တမ်းဓာတ်ပုံစုအတွက်ရိုက်တာတရင်ဌာနကိုချီးမြှင့်ခဲ့ရမှာမြန်မာဓာတ်ပုံတရင်သမားကိုစိုးစီယာထွန်းလဲပါဝင်ခဲ့ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာပြည်ပခတရင်မှတ်တမ်းတင်ဓာတ်ပုံတွေအတွက်ရိုက်တာတရင်ဌာနကိုပူလီဇာဆုချီးမြှင့်ခဲ့တာလည်းဖြစ်ပါတယ်မိုင်းအင်ဂျင်နီကအကြောင်းစုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
Citation for the Pulitzer Prize in Journalism for Feature Photography for a distinguished example of feature photography awarded to the photographer
ကစားခဲ့တာကတော့ကိုလံဘီယာတက္ကသိုလ်အဓိပတိလီဘိုလင်ဂျာကနေဒီနှစ်အတွက်အကောင်းဆုံးသတင်းဓာတ်ပုံစုဖြစ်ရိုဟင်ဂျာတွေအပေါ်နှိမ့်ပန်းနှိမ့်ဆက်မှုတွေကိုကဘာတိအောင်တုံလုပ်ဖွယ်ရာသတင်းမှတ်တမ်းဓာတ်ပုံတွေနဲ့ဖော်ထုတ်နိုင်ခဲ့တဲ့ writer သတင်းသမားတွေကိုချီးမြှင့်လိုက်ကြောင်းကြေညာသွားတာပါမြန်မာနိုင်ငံဘက်ချမ်းကနေရိုဟင်ဂျာဒုက္ခသည်တွေအစုလိုက်အပြုံလိုက်လေတွေနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့သတင်းဌာနပုံတွေပင်လယ်မှာရေနှစ်သေဆုံးခဲ့တဲ့ကလေးတွေအပါအဝင်ရိုဟင်ဂျာရုပ်အလောင်းတွေနှိပ်စက်နှင်းပတ်မှုကြောင့်ကိုခန္ဓာနေရာအနှက်မှာရထားတဲ့ဒဏ်ရာဒဏ်ချက်တွေရိုဟင်ဂျာရွာတွေမီးလောင်ခံထားရပုံတွေစတဲ့တုံလုံဖွယ်ရာသတင်းမှတ်တမ်းဌာနပုံတွေကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာဘလောက်ထိဖိနှိပ်မှုတွေရင်ဆိုင်ခဲ့ရသလဲဆိုတာကဘာကသိရှိအောင်ဖော်ထုတ်နိုင်ခဲ့တဲ့အတွက်ပူလီဇာသတင်းဌာနပုံစုကိုရွေးချယ်ချင်းမြင့်ခဲ့ကြောင်းစုရွေးချယ်ရေးဘုတ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရိုဟင်ဂျာပြည်ပခသတင်းဓာတ်ပုံအတွက်2018ပူလီဇာဆုချီးမြှင့်ခံရတဲ့ writer ဓာတ်ပုံသတင်းသမားတွေကတော့မြန်မာနိုင်ငံကကိုစိုးဇေယျထွန်းအပါအဝင်အိန္ဒိယနိုင်ငံကသတင်းတောက်နှစ်ဦးဗြိတိန်နိုင်ငံကသတင်းတောက်နှစ်ဦးဘင်္ဂလားဒေ့ရှ်တရုတ်စတဲ့နိုင်ငံတွေမှာအခြေစိုက်တဲ့ writer ဓာတ်ပုံသတင်းတောက်တွေစုစုပေါင်း9ဦးပါဝင်ပါတယ်ရိုက်တာသတင်းဌာနပုံကဘာလုံးဆိုင်ရာတာဝန်ခံတအုပ်ဖြစ်တဲ့ Ricky Roger ကတော့ Rohingya အကျက်တဲသတင်းတင်ပြမှုမှာရိုက်တာဌာနပုံသတင်းတောက်အဖွဲ့ရဲ့ကြိုးပမ်းမှုအတွက်ဂုဏ်ယူမိကြောင်းအခုလိုပြောပါတယ
် It's an amazing team and it was an even larger it is an even larger team
သူပြောသွားတာကရိုက်တာအနေနဲ့ပုံမှန်လုပ်နေကြတဲ့လူအများပြားပါဝင်တဲ့အဖွဲ့ကြီးတစ်ခုအနေနဲ့ဒီသတင်းတင်ပြနိုင်ဖို့ကြိုးပမ်းဆောင်ရွက်ခဲ့တဲ့အကြောင်းသူတို့တွေအကောင်းဆုံးလုပ်နိုင်ခဲ့တယ်ဆိုတာဒီစုကတက်တည်ပြနေကြောင်းပြောသွားတာပါ။2009ခုနှစ်မြန်မာနိုင်ငံရွှေဝါရောင်တော်လှန်ရေးမှာဂျပန်သတင်းတော်ကင်ဂျီနာဂအီပြစ်သက်ခံခဲ့ရတဲ့ဓာတ်ပုံကိုရိုက်ယူနိုင်ခဲ့ပြီးအဲ့ဒီဓာတ်ပုံနဲ့ပူလီဇာသတင်းဓာတ်ပုံစုရခဲ့တဲ့နယူးယောက်အခြေစိုက် writer ဓာတ်ပုံသတင်း editor Adri Fortif ကလည်း
ဝိညာ
ဒုက္ခသည်ရဲ့အခြေအနေကဘာကတိအောင်ရိုက်တာဓာတ်ပုံသတင်းတော်အဖွဲ့အနေနဲ့ချိတ်ဆက်ပေးနိုင်ခဲ့တာပါ။ပင်လယ်လိုင်းနေကြကိုယ်တိုင်တွားရောက်ခဲ့ကြသလိုအခက်အခဲတွေရင်ဆိုင်ကြော်ဖြတ်ပြီးရိုဟင်ညာသတင်းတွေကိုဓာတ်ပုံအထောက်အထားတွေနဲ့တင်ပြနိုင်ခဲ့တာပါ။အဲ့ဒီအတွက်လည်းကျွန်တော်အလိုမဲ့ဂုဏ်ယူပါတယ်။အခုရိုဟင်ညာသတင်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ကျွန်တော်တို့ရဲ့သတင်းတော်နှစ်ဦးရှိနေပါတယ်။သူတို့တွေအများဆုံးလွတ်မြောက်ဖို့အတွက်လည်းကျွန်တော်တို့ဆုတောင်းပါတယ်
။ကိုစိုးစီယာတွန်းဟာမြန်မာဓာတ်ပုံသတင်းသမားတအုပ်အနေနဲ့ပထမဆုံးအကြိမ်ပူလီဇာဆုရရှိခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားကျွန်းမှာလူကုန်ကူးခံရတဲ့မြန်မာငါးဖမ်းသမားတွေအကြောင်းစုံစမ်းဖော်ထုတ်နိုင်ခဲ့တဲ့အတွက်2016ခုနှစ်ပူလီဇာစုံစမ်းထောက်လန်းတဲ့သတင်းထောက်စုကို AP သတင်းဌာနကိုချီးမြှင့်ရမှာမြန်မာနိုင်ငံက AP သတင်းထောက် Esther Thusan လည်းရရှိခဲ့တာပါ။writer သတင်းဌာနအနေနဲ့နောက်ထပ်ပူလီဇာဆုဖြစ်တဲ့အကောင်းဆုံးနိုင်ငံတကာသတင်းတင်ပြမှုအတွက်ဖိလစ်ပိုင်သမ္မတဒူတာတေးရဲ့မူရီစေဝါနှိမ်နင်းရေးစစ်ပွဲအတွင်ရဲတပ်ဖွဲ့ရဲ့ဥပဒေမဲ့တပ်ဖြတ်မှုတွေကိုဖော်ထုတ်တင်ပြနိုင်ခဲ့တဲ့အတွက်ဆုချီးမြှင့်ခံခဲ့ရပါတယ်။ဒါဟာ writer သတင်းဌာနအတွက်ပထမဆုံးအကြိမ်ပူလီဇာဆုနှစ်ဆုကိုတပြိုင်တည်းချီးမြှင့်ခံရတာဖြစ်ပါတယ်။ကိုလံဘီယာတက္ကသိုလ်ကြီးကနေသတင်းစာနယ်ဇင်းပညာရဲ့မြင့်တင်တဲ့အနေနဲ့1909နှစ်တဝိုက်ကနေစပြီးပူလီဇာဆုကိုချီးမြှင့်ခဲ့ရမှာဆုရရှိတဲ့အမည်စင်းကိုဧပြီလမှာကြေညာပြီးကိုလံဘီယာတက္ကသိုလ်အဓိပတိကိုယ်တိုင်ချီးမြှင့်တဲ့ဆုပေးပွဲနဲ့အတူနေ့လယ်စာစားပွဲအခမ်းအနားကိုတော့ကိုလံဘီယာတက္ကသိုလ်ပရဝုံအတွင်းမေလမှာကျင်းပတာဖြစ်ပါရဲ့ရှင်